ကျေးရုံးနိုင်ငံနယ်စပ်မြို့ဖြစ်တဲ့ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိပြီးတဲ့နောက်နယ်စပ်လုံခြုံရေးတိုးမြှင့်လိုက်တာကြောင့်ကုန်သွယ်ရေးမှာထိခိုက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကျေးရုံးနိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ရောဂါပိုးစစ်ဆေးမှုတွေတက်နိုင်သမျှအိမ်မြန်မထွက်ဖို့ညွှန်ကြားချက်တွေထုတ်ထားသလိုနယ်စပ်ဝင်ထွက်ကိုလည်းထိန်းချုပ်လိုက်တာကြောင့်ကုန်သွယ်မှုတွေမှာရိုက်ခတ်ခဲ့ရပါ။ရွှေလီမြို့မှာကယောဂါကာလကန့်သတ်ချက်တွေပြန်လည်အသက်ဝင်လာတာကြောင့်မြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေကုန်တင်ဖို့ခက်ခဲကုန်တယ်လို့မူဆယ်အဝေးပြေးကုန်စည်ပို့ဆောင်ရေးအသင်းဥက္ကဋ္ဌဦးဝင်းအောင်ခန့်ကပြောပါတယ
်။ကျွန်တော်တို့ပေါ်ကြည့်လို့လုံးဝတော့မပိတ်ဘူး။ဒါပေမဲ့အခုကျွန်တော်ဒီကားဝင်ထွက်နေနေပါတော့ဗျာနော်။ကျေကောင်းတဲ့ရှင်ဒီမှာအခုကျွန်တော်ဒီရှင်ဒီပြပေါ်လို့ပြန်ပုံသွားချက်လည်းမရဘူး။ပြီးတော့ဒီသမားကြီးကိုကြည့်နေကုန်နေလို့လည်းမရဘူးဆိုတော့ကျွန်တော်တို့ဒါဒီရပိုင်းကတော့နေတော့ဗျာနော်။မရှိတော့ဘူးနေနေတယ်။
လူဦးရေ2သိန်းကျော်ရှိရဲ့ရွှေလီမြို့ကိုတပတ်လောက်ပိတ်ထားမယ်လို့လဲယူနန်ပြည်နယ်အစိုးရကပြီးခဲ့တဲ့ရက်ပိုင်းအတွင်းကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတဲ့နောက်ပိုင်းမူဆယ်နေဆက်ဂိတ်တွေကုန်ကားအဝင်အထွက်မရှိသလောက်ဖြစ်သွားတာပါပြည်တွင်းမှာရောဂါကူးစက်မှုတွေတိုးလာနိုင်ခြင်းရှိလို့နေဆက်မှာရောဂါထိန်းချုပ်ရေးတွေပူးပေါင်းလုပ်ဆောင်သွားမယ်ဆိုပြီးတရုတ်တန်ရုံတောင်ရှိသူတွေကမြန်မာအစိုးရကျန်းမာရေးဌာနနဲ့တင်းလာနေမှာတွေ့ဆုံပြီးပြောခဲ့တာဖြစ်ပါတယ်လောက်ကင်ရဲ့ချင်းရွှေဟောနေဆက်ဂိတ်တွေဘက်မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဗစ် -19 ရောဂါထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးဗဟိုကော်မတီဆုံးဖြတ်ချက်နဲ့ဒီနေ့စက်တင်ဘာ18ရက်ကစပြီးပိတ်လိုက်ပါတယ်။မြန်မာကားတွေကိုကိုကန့်ဒေသဘက်အလားမခံတော့ပေမဲ့တရုတ်ကားတွေကိုတော့အဝင်ခံနေရတဲ့အပေါ်ကုန်တယ်တွေကဝေဖန်နေပါတယ်။ဒါရီမြတ်မြတ်တတရှိအောင်အစိုးရနေဆက်ကုန်သွယ်ရေးကဖြည့်ရှင်းပေးတဲ့လေလို့ကွမ်လွန်ဟိုပန်ချင်းရွှေဟောနေဆက်ကုန်သွယ်ရေးအသင်းအတွင်းရေးမှူးဒေါ်ကျူကျူကပြောပါတယ်
။မစင်မကြီးနေအကုန်မရှိဘူးမလို့အစင်တင်မအောင်စပါတံတားတွေတရုတ်ဖက်ကြတော့ပေးဝင်နေတဲ့တရုတ်ပြည်ကကားတွေဝင်လာရောကော်မတီကားကတော့မပေးဝင်ဘူးတဲ့ဟိုပေးခတ်တယ်မပေးဝင်ဘူးဆိုရင်ဘာခုမအောင်တကွာသူတို့အကြောင်းပြန်ချက်ကဟိုလူဝင်လူထွက်များတဲ့ကားဆရာတွေအေးပြောစကားနာမဆောင်လူစုလူဝင်လောက်တယ်ဆိုရင်သူတို့နောက်ကစားဝိုင်းကြတော့ဘာလို့မပြောတော့
ယောဂထင်းချုပ်ရေးလုပ်နေလို့မူဆယ်ရွှေလီဂိတ်ကိုပိတ်ထားရပေမဲ့ချင်းရွှေဟော်နဲ့လောက်ကင်နေဆက်ဂိတ်တွေအကြောင်းပြချက်မခိုင်လုံပဲပိတ်တာကပြည်တွင်းကရေထွက်ကုန်တဲ့စိုက်ပျိုးရေးကုန်စည်တွေအတွက်အခက်အခဲဖြစ်သွားရလို့လာရှိုးဆက်မှုကုန်တဲ့အသင်းရဲ့အတွင်းရေးမှုနိုင်ရေးစင်ကပြောပါတယ
်ကိုကကိုကန်အုပ်ချုပ်ခွင့်ရပြီတော့ရေဆိုးရဆိုးရနော်သူကနေဒီမှာအဝင်အထွက်မလုပ်ရဘူးသူရဲ့ချင်းချော်မှုကိုလော့ဒ်ဒေါင်းရှာနေတဲ့ပုံဖြစ်တော့ပေါ့အဲ့လိုမျိုးလုပ်တာပါရှင့်ဒီအပြင်မှာတော့သူတို့ကတကယ်ပြေချာရဲ့ချမ်းမာရေးလုံခြုံမှုအတွက်လည်းပြောကြတဲ့အချင်းချင်းပေါ့နော်ကိုယ်တော်ပြောကြတယ်အခုကျမတို့ကကျမကအကြံပေးတယ်ဟိုလက်ရှိကျမတို့ရွှေလီအပေါက်တွေပိတ်ထားတယ်ဆိုလို့ဒီဒီကုန်တွေရတဲ့ဒီအပေါက်လေးတစ်ခုလေးကိုကျန်ထားတာပေါ့ဒီအစ်ကိုရောအင်ပေါ်ရောပေါ့ဆိုတော့များများကဒီအပေါက်လေးတွေအကူကြီးတွားနေကြတယ်ဆိုတော့ကျမတို့ရဲ့စက်ကြီးပစ္စည်းရှိနေကျမတို့ပါတော်ပုံတွေရှိနေကတိနင်းသားတော့ဖြစ်ကုန်တော့နော်အဲကျမတို့ရဲ့ချင်းချော်မျိုးအကုန်ကိုလေကျွန်မချင်းကြီးတော်ရင်ဘောအဆင်ပြေလားသူကကိုကန်ဒီတာအပြည့်အဆင်ပြေမယ်သူကအဲ့လိုတော့အချမ်းပေးထားပါလို့ရှင
်ကုန်တယ်ရီကတော့တရုတ်ဘက်အချမ်းရောမြန်မာဘက်အချမ်းမှာလိုအပ်တာထက်ပိုပြီးကယောဂါကဝေးထိန်းချုပ်မှုတွေလုံလာမှာစိုးရင်ကြရဲလို့ပြောပါတယ်ရှမ်းမီနယ်အရှိပိုင်းမြန်မာထိုင်းနယ်စပ်တာချီလိတ်မဲဆိုင်နယ်စပ်ဂိတ်မှာတော့တရက်ကိုကုန်ကား6စီးလောက်ပဲအပြန်အလှန်ခွင့်ပြုဖို့စက်တင်ဘာ18ရက်ကစပြီးညှိနှိုင်းထားကြပါတယ်မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းအရဆိုရင်2019ကနေ2020ဇူလိုင်လအထိမူဆယ်နေဆက်ဂိတ်ကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်း400ကျော်ရှိပြီးချင်းရွှေဟော်ဂိတ်ကတော့အမေရိကန်ဒေါ်လာတန်း450ကျော်ရှိနေပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ